โอเคดร.มีอูครับเนี่ยကျွန်တော်တို့ဒီလူရဲ့ကိုယ်ခန္ဓာကနေထွက်တဲ့အနံ့ပေါ့ဆရာနော်ဒီငယ်စဉ်တော့တော့ဟိုကလေးဘွားမှာမှုပြင်မယ်ဒီအရွယ်ရောက်လာတာနဲ့အမြဒီခန္ဓာကိုယ်ရဲ့အနံ့ကတဆုံတရားပေါ့နော်ဟိုပြင်းထန်လာတဲ့အနေအထားမျိုးလာကိုယ်ကိုယ်တိုင်တတောင်တတာမဖြစ်တာဘေးကလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုအနေအထားမျိုးတွေရှိတဲ့ခါကျတော့ဆရာဒီကိုယ်ခန္ဓာအနံ့ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတဲ့ကအနံ့မတူခလေးငယ်လေးတွေမှာခုနပြောလိုပေါ့ဒီအနံ့လေးကမရှိဘူးဖို့ကြိုက်နေတယ်ပေါ့နော်အဲ့တော့တကြီးလာဒီအရွယ်ရောက်လာတဲ့ပြုတ်တတိလို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတဲ့ထွက်လာကမှဒီကလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်ဒီကလေးတွေလည်းဆိုလိုပေါ့အဲ့လိုအနံ့နေခဲ့အနေထားတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေချေပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကဒီလူရဲ့အနံ့ပြောကြတာပေါ့နော်တော့တယောက်နဲ့တယောက်လည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနံ့ဆိုတာကဒီနှောင်းရှူဆိုင်တဲ့လူရဲ့ပုံမှန်အာယုံပေါ့နော်အဲမှာမကောင်းတဲ့အနံ့ကိုသူတို့ကဗာရီကလူအနံ့ဆိုကိုသိန်းနံ့ဆိုတာလည်းတွေ့ကြတယ်ဒါကြောင့်လေသူတို့ကတစ်ခါလေးလိမ့်နာတဲ့ခြေတံလေးပြောင်းလိမ့်နာလေးပေါ်လာတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘလို့လူမျိုးမှာခုနကဒီကိုသိန်းနံ့ဟလာပွေ့မွေးလေးဖြစ်ပြီးဘလို့လူမျိုးမှာဒီအနံ့တဲ့ဟိုနည်းနည်းဆိုးသလဲပေါ့ဆရာနော
်အပြည့်အနံ့နေမှာလဲကျွန်တော်စူပူရွေးအနံ့နေဒူရင်းစီဆိုအနံ့နေဒူရင်းစီဒီအနံ့ကိုမတိုက်တဲ့လူတွေရှိသလိုဒီအကျတုံဒီဝနံပေါ့နော်အဲ့ဒါဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့တွေကပူပြီးပြင်းတဲ့လူတွေတော်များများကအဝလွန်တဲ့လူတွေပေါ့နော်ဒီလိုချွေးလည်းပူထွက်တဲ့အဝလွန်တဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေစိတ်လိတောက်တဲ့လူတွေသူအနံ့တွေကနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနာကတ်လိုက်တာနဲ့အဲ့လိုမျိုးတွေနံ့တွေထွက်တတ်တယ်နောက်စေးဝါးတွေတချို့ပေါ့နော်ဒီစိတ်ကျမ်းမာရေးနဲ့ပတ်သက်လို့တောက်နေတဲ့စေးဝါးတွေကြောင့်လည်းအနံ့တွေထွက်တယ်တချို့တွေကြတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတော့ဥပမာသီတူယောဂါပြေလူယောဂပြေတို့တော့ပြင်းထန်နေတဲ့လူတွေမှာသူတို့ရဲ့ပါဇက်ကသူတို့ကိုယ်ခန္ဓာအတိအကျလို့အနံ့နေပေါ့နော်တကယ်အစီတုံးဆိုတဲ့ဖြူချွားနေပြီးတော့တော့စကြာနေပြီးတော့အစီတုံးနေပြောင်းသွားတဲ့အခါကျသူတို့ရဲ့စီးနံ့နေကိုယ်ခန္ဓာအနံ့နေကခုနပြောသလိုပေါ့ဟိုတတိနံ့နေလို့ရှင်နေတတ်တယ်အဲ့ဒီကနေမှဒီလည်းမကဆိုးရတာလေသူကြောက်ကတ်ယောဂရှိတယ်သူအဘေးယောဂရှိတယ်လို့ဆိုရင်သူ bleaching powder လို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးအနံ့နေထွက်တယ်ဒါတွေကတော့ယောဂကြောင့်ဖြစ်တာပေါ့နော်အဲ့တော့အများစုကတော့ကျွတ်ကျွတ်လုံးတဲ့လူတွေမှာเนาะအဲ့ဒီအနံ့တွေကညကလူတွေကိုမခံမရက်ဖြစ်နေနိုင်တယ်ဘေးရလူတွေပေါ့เนาะနောက်အချွေးတဲ့ဥပမာအနံ့ကရက်ပိုင်းတော့အရင်ကပြောင်းသွားတယ်เนาะအရင်ဖြတ်ပို့ပြီးတော့ချွတ်ချက်များတဲ့ညဘက်ဒီပါချွေးထွက်လာတယ်အနံ့ထွက်လာအဲ့ဒါမျိုးဆိုတော့ကျွန်တော်ဆရာအောင်နဲ့ပြသဖို့လိုသွားပါပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါပေါ့ဆရာเนาะဒီပုံမှန်အဖြစ်နဲ့ဒီချွတ်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနာလေးရှိလဲဆရာ
ကြီးခုနကချွတ်ချွတ် gland ကိုခေါ်တာပေါ့နော်အဲ့ဒါလေးကခလီငယ်လေးတွေမှာရှိခဲ့တယ်မရှိဘူးပေါ့အပုတ် cream gland ခေါ်တာပေါ့အဲ့ gland တွေတော့မင်းများကလူရဲ့ဂျိုင်းပေါ့နော်ဂျိုင်းအောင်မှာသူ့ရဲ့ဂျိုင်းတွေမှာဒီလို gland တွေစုနေဂျိုင်းကမဲအောင်မဲနေတယ်တော့ဒီအရေးကြီးအောင်နေမတူဘူးအဲ့အဲ့ဒီတို့အပြင်ခုနကနားနောက်ပိုင်းမှာထွက်တာရှိတယ်ပြီးတော့နောက်ခါကျတော့ tongue gland တွေမှာရှိတယ်စူပတ်ပတ်လေးမှာရှိတယ်အဲ့တော့ဂျိုင်းကြားရဲ့ပေါင်ကြားရဲ့ချက်ချက်တွေချွေချက်တွေနန်းနေတယ်လိင်အင်္ဂါမှာရှိတယ်လို့နောက်ရင်သားပေါ့နော်အဲ့တော့မျက်ခုံမျက်ခုံမှာလည်းအလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာအပူ cream gland ဆိုတဲ့ချွတ်ချွတ် gland တွေအများကြီးရှိတာကိုသူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနံ့တွေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်မှာပါဆရာ
ခြေထောက်ကတော့ချွေးမျက်ဝတ်နေတဲ့လူတွေပေါ့ဒီခြေကြီးတွေဝတ်နေတဲ့လူကခြေကြီးကနေပြီးတော့အပြင်ကိုလည်းချွေးထွက်တဲ့ဟာဥစ္စာအဝေးမပြန်နိုင်ဘူးပြန်ပြီးတော့ bacteria ရေပေါက်လာတော့လူရဲ့ခြေထောက်ကနန်းတယ်ဒါမှမဟုတ်ခြေကြီးတစ်ချက်အိတ်ဖွက်သွားပြီးပြီးနောက်အိတ်ခြေထောက်ကနန်းတယ်ခြေကြီးကနန်းနေတယ်ဒါကြောင့်ကျွန်တော်ကခြေကြီးကိုမကြာခဏဆေးကြောလျှော်ရတာအပူနေဘူးလှမ်းရတာလုပ်တယ်ခြေထောက်ကိုဆေးရလုပ်တယ်ဆိုတော့တော်တော်များများကခြေကြောင်ခြေကဖုံးထားတာပေါ့ဒီလိုပဲဒီလိုပါစီယာတစ်ချက်တည်းဝတ်ထားတယ်။နောက်ပြီးရင်ပြင်သားကိုအတန်းဖုံးတဲ့အဲ့ဒီအနံ့တွေကအများကြီးနန်းတက်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ခုနကဒီခြေထောက်တန်းဆရာဒီခြေထောက်ဆေးတာမျိုးဒီချွေအနံ့ပြောင်းပေါ့နော်။အဝေးပြောင်းလို့တာမျိုးအပြင်တခြားခုနကဒီဖြစ်တဲ့နေရာတွေအတွက်ကောဘယ်လိုမျိုးကာကွယ်လဲလဲဆရာ။ဒီအနံ့တွေမဆိုးအောင်
။အဓိကကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေ့ရချွေရအငွေ့မပြောင်းနိုင်ဘူးလေ။ဒါဂျိုင်းမွေးရိပ်ပြရတာတို့လေ။ဒါဂျိုင်းကိုချွေးဆုပ်တဲ့အဲပတ်စပရန်တို့ပါတော့နော်ဒီဒိုရန်တို့အဲ့လိုတွေလိမ့်ရတာရှိပါတယ်နေ့စဉ်ရေချိုးရမယ်ဆက်ပြားတွေတက်ရမယ်ပေါ့နော်အင်ဂျီလုံကြီးတွေမှာလည်းတွေ့နေတဲ့ကြောင့်အင်ဂျီလုံကြီးတွေကျွန်တော်ကနေ့စဉ်လဲရမယ်အဲအဲ့လိုမျိုးတွေပေါ့နော်တော့နှံ့ပြန်တဲ့ဝက်ကလေးတွေဝေးရမယ်တော့အပူဆက်တွေစိတ်မစားဘူးကျက်သွန်လူတွေကျက်သွန်လီတွေနောက်အသားတွေလီရဲ့အသားတွေပေါ့စိတ်သားမဲသားဒီအနံ့ဒါတွေလည်းအနံ့ပြင်းတဲ့ အထက်မှာပါတယ်လို့ကျွန်တော်တွေ့ရှိထားပါတယ်နောက်ခါကျရင်ကျွန်တော်တို့ပြောတဲ့တင်းရင်းသီးပေါ့တင်းရင်းသီးကတော်တော်အနက်ဆိုးတာဒါရက်တော့လို့ရှိရင်ရက်တွေကိုဆိုးရမယ်အဲ့လိုမှကျွန်တော်ကချွေးထွက်အတန်တွေကိုထိန်းသိမ်းပြီးထားလိုက်ပါတော့နော်အဲ့တော့ကျွန်တော်ကဒီချွေးတွေချိုင်းညာစတဲ့နေရာမျိုးဆက်ပြတ်စပယ်ရှယ်တက်တက်ပြေလို့လှုပ်ရတာပေါ့နော်ပိုးသက်စေးပါတဲ့ဆက်ပြတ်တွေဆိုပေါ့ကောင်းတော့ဒါကြောင့်လို့ဆိုဒီဘက်တီးရီးယားတွေကြောင့်သူကအချိန်ပေါက်သွားတာကိုပင်ရှင်ပေးချိန်ပေါက်သွားလို့အနံ့ဖြစ်တာဒီခါကျတော့လေဒီကချွေးနံပြောက်စေးတွေအရန်တော့တယ်တော့တဲ့ခါကျအဲ့ဒီမှာဓာတုပစ္စည်းတွေပါလာတော့အခုနောက်ပိုင်းမှာဒီဓာတီချွေးနံပြောက်စေးတွေကသူတို့ရင်သားကင်ဆာဖြစ်တယ်လို့ဒါ prostate cancer ဖြစ်တယ်လို့တော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲဒါကြောင့်ကျွန်တော်ဒါမျိုးဒီလေအသိပြီးရအရင်မလေးငယ်နဲ့ short လေးမျိုးပေါ့နော်ခုနကခွေးထွက်လုံတဲ့လူတွေကြတော့ကျွန်တော်ခုနကဒီချိုင်းတွေမှာဒီလိုတော့မသုံးနဲ့ဆိုတော့ကျွန်တော်ကနှစ်ဖုံးလောက်ထိတော့လောက်ရလဲဆိုတော့ချွေးကလင်းတွေအရင်များတယ်ခါကျအဲ့ချွေးကလင်းတွေခွေးစိတ်ထပ်ထုတ်ထားတဲ့အောင်မှာခွေးစိတ်တဲ့နည်းချက်ပေါ့နော်ဒီခုနိုင်ငံမှာတော့မရှိသေးဘူးခြားနိုင်ငံတွေမှာဒီချိုင်းမှာရှိတဲ့ချွေးကလင်းတွေကိုခွေးညက်ခွေးထုတ်ပြတာအဲ့ဒီနေရာကို botox ဆိုတဲ့ဆေးထိုးပြီး treatment အောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသတာရရှိတာပါเนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနကဆရာပြောတဲ့ချွေးထွက်များပြီးတော့ပေါ့เนาะယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်ဆိုတာကတော့ဘယ်လိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူကြီးဘေးကလူကအနက်မခံနိုင်အောင်ဖြစ်နေမယ်ရုတ်တရက်အနက်ပြောင်းသွားမယ်ပေါ့เนาะဘေးနဲ့ချွေးတွေပိုထွက်လာမယ်ညဘက်ထိကိုချွေးတွေထွက်နေမယ်ဆိုတော့ဒါဆရာကလည်းပြသမယ်ဆရာကဒါတို့တကူလုံးတော့စစ်စစ်တာပေါ့နော်ခုနကစီကြိုရှိတာတွေးလို့တွေးလို့ရှိကြတာဒါတွေကစတိုင်းပါပေါ့နော်ချောက်ကပျက်စီးနေလားပဲပျက်စီးနေလားဒါတွေကြောင့်အနက်ထွက်တာလားပေါ့နော်သူစစ်စစ်ပြီးတော့စစ်ကိုပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေပေါ့ချွေးထွက်ခြင်းတွေများနေအောင်လည်းခွဲစိတ်တာတွေပါမှာပေါ့နော်အဲ့တော့ဒါမျိုးတွေကတော့အဝေးတန်ရှင်းရောနံပါတ်၁ဆောင်းနေရမပီးရတာပေါ့နော်တဝေးတဲ့အဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ရှော့ရမယ်ပေါ့နော
်ဟုတ်ကဲ့ချေးစီများကြည့်ပါလားဆရာ